ပြီးခဲ့တဲ့3လအတွင်းအမေရိကန်ပြည်ထောင်စုကလက်ခံလိုက်တဲ့ဆီးရီးယားဒုက္ခသည်အစီအတွက်တိုးလာတာကြောင့်စက်တင်ဘာလကမှဆီးရီးယားဒုက္ခသည်1000ထိလက်ခံဖို့သမ္မတဥပမာဆီးရီးယားကညှိနှိုင်းထားတာပြည်မီမဲ့အခြေအနေရှိနေပါတယ်။ဆီးရီးယားနိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဖိနှိပ်ခံရမှုတွေကနေထွက်ပြေးကြတဲ့ဆီးရီးယားဒုက္ခသည် 8,400 ယောက်ဟာ2015ခုနှစ်အောက်တိုဘာလ1ရက်နေ့ကနေဩဂုတ်လ4ရက်နေ့တွင်အမေရိကန်မှအခြေချနေထိုင်ခွင့်ရခဲ့ပါတယ်။အဲ့ဒီအထက်ကထက်ဝက်ဟာအသက်14နှစ်အောက်တည်ဖြစ်တယ်ဆိုတာနိုင်ငံခြားရေးဌာနဒုက္ခသည်စစ်စစ်လက်ခံရေးဌာနရဲ့ကိန်းဂဏန်းတွေအရသိရပါတယ်။ဒုက္ခသည်လက်ခံရေးအစီအစဉ်တစ်ခုပြီးခဲ့တဲ့နှစ်စက်တင်ဘာလမှာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကကြေညာခဲ့ပြီးခဲ့ကဆိုရင်လားစဉ်လူရောက်လာတဲ့ဒုက္ခသည်အခြေအတွက်ဟာယာကနန်းအနည်းငယ်ပဲရှိတာကြောင့်ဒုက္ခသည်တပေါင်းလက်ခံရေးညီမှန်းချက်ပြည့်မီပါမလားဆိုတာလွန်ခဲ့တဲ့ခုနှစ်လအတွင်းအခြေအများစုမှာမရေမယာရှိခဲ့တာပါ။ဒါကြောင့်လဲလွန်ခဲ့တဲ့နှစ်ကစုစုပေါင်းဒုက္ခသည်1600ကျော်လက်ခံခဲ့တာကနေ6ဆတူပြီးလက်ရှိဗန္ဒာနှစ်အကုန်မှာလက်ခံနိုင်ပါမလားဆိုတာမျိုးကွန်းထုတ်ပယ်ဖြစ်လာတာပါ။ဖေဖော်ဝါရီလမှာတော့ဂျော်ဒန်နိုင်ငံအမ်မန်မြို့မှာဒုက္ခသည်အခြေစိုက်နေထိုင်မှုတိုးမြင့်လှုပ်ဆောင်ရေးဌာနဆိုတာကိုအမေရိကန်နိုင်ငံခြားရေးဌာနကဖွင့်လှစ်ခဲ့ပါတယ်။